ရှိတောင်ရှာနိုင်ငံများအသင်းအာဆီယံရဲ့အသင်းဝင်ဆက်နိုင်ငံကိုယ်စားလှယ်တွေဟာအာဆီယံဗြိတိန်စာချုပ်အသစ်အတည်ပြုနိုင်ရေးအတွက်မူကြမ်းထဲမှာပါတဲ့အငင်းပွားဝယ်ကိစ္စရပ်အတော်များများကိုညှိနှိုင်းလုံးပန်းနေပါတယ်။တနင်္လာနေ့ကစတင်မဲ့အာဆီယံအသင်းကြီးရဲ့ပုံမှန်နှစ်ပတ်လည်အစည်းအဝေးမတိုင်ခင်မှာဒီဗြိတိန်စာချုပ်အသစ်ကိုပြီးတက်နိုင်ဖို့အာဆီယံနိုင်ငံကြီးဝန်ကြီးတွေဟာအခုမနီလာမြို့မှာအလို့သဘောဆွေးနွေးတိုက်မိနေတာဖြစ်တယ်လို့အစည်းအဝေးတွေလုပ်မဲ့မနီလာမြို့ကနေ VOA သတင်းတောက် Nancy Amalia Collins ကသတင်းပို့ထားပါတယ်။အာဆီယံအရှိတောင်ရှာနိုင်ငံများအသင်းရဲ့နိုင်ငံခြားရေးဝန်ကြီးတွေဟာအခုလာမဲ့တနင်္လာနေ့မှာဒီဗြိတိန်စာချုပ်တစ်ကိုနောက်ဆုံးအပြီးတက်နိုင်ဖို့အချိန်ယူကြမယ်လို့မျှော်လင့်ထားကြပါရယ်။ဒီဗြိတိန်စာချုပ်ဟာအာဆီယံအသင်းကြီးအတွက်ရေးကြီးတဲ့သမိုင်းမှတ်တိုင်ဖြစ်မယ်လို့သူတို့ကယူဆထားတာပါ။ဒီဗြိတိန်စာချုပ်တစ်ဟာအာဆီယံအသင်းကြီးကိုဥရောပသမဂ္ဂပုံစံစနစ်တကျနဲ့ဥပဒေစည်းမျဉ်းအခြေခံနဲ့ဒေသအစုစည်းတစ်ခုဖြစ်ကိုပြောင်းလဲစေဖို့ဖြစ်ပါရယ်။ဒါပေမဲ့လို့ဒီဗြိတိန်စာချုပ်ကိုအပြီးတက်ဖို့ကိစ္စကတော့လွယ်လွယ်ကူကူမဖြစ်နိုင်ပါဘူး။အငင်းပွားစရာတွေလည်းကတခုကဒီအာဆီယံဒေသလူခွင့်ရေးကော်မရှင်တရားထားရေးဆိုတဲ့ကိစ္စကိုမြန်မာနိုင်ငံဘက်ကကန့်ကွက်နေတာဖြစ်ပါတယ်။အာဆီယံရဲ့အခုပြောင်းလဲမဲ့ဒီဗြိတိန်စာချုပ်ထဲမှာလူခွင့်ရေးကိစ္စထည့်သွင်းဆောင်ရွက်ဖို့ဆိုတာကတကယ်ကိုခက်ရခက်စစ်အခြေအနေပါ။အာဆီယံအသင်းဝင်နိုင်ငံတွေထဲမှာနိုင်ငံရေးပုံစံအမျိုးမျိုးဖြစ်နေပါတယ်။အာဆီယံနိုင်ငံအချို့ဟာအာဏာရှင်နိုင်ငံတွေဖြစ်တယ်လို့ပဲ။အချို့ကတော့တပါတီအုပ်ချုပ်ရေးစနစ်တွေဖြစ်နေပါတယ်။မြန်မာနိုင်ငံဆိုရင်တော့လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့စိတ်ပျက်စရာကောင်းတယ်လို့ယူဆခံထားရတာပါ။ခုလိုမျိုးမြန်မာနိုင်ငံစစ်ဆေးရကုသလတွေကဒီအာဆီယံဗြိတိန်တစ်မှာလူခွင့်ရေးကော်မရှင်တရားထားရေးဆိုတဲ့အဆိုကိုကန့်ကွက်နေတာတကယ်တမ်းကျတော့ဘာမှအထူးဆန်းဖြစ်စရာမရှိဘူးလို့ SCGUB ပြောစီမြန်မာနိုင်ငံညွန်မောင်အစိုးရရဲ့အဝန်ကြီးဒေါက်တာဆန်းအောင်ကပြောပါတယ
်။သနားပါအနေနဲ့ကတော့အဲမှာလည်းပဲကျွန်တော်လူခွင့်ရေးသင်တန်းပေးတဲ့လူတွေလူခွင့်ရေးကိုကာကွယ်တဲ့လူတွေပေါ့နော်လူပုဂ္ဂိုလ်တွေတော့မှပဲတိုက်ခိုက်နေတာပဲ။ဒါကြောင့်လူခွင့်ရေးနဲ့ပတ်သက်ပြီးတော့တို့ကဒီမှာနိုင်ငံတကာကျွန်တော်တို့ဒီဒေတာဆိုင်ရာလုပ်ငန်းတွေနော်အဖွဲ့တွေပေါ်လာမှဆိုရင်တို့အမြဲတမ်းကြောက်မယ်။ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ကတော့ကန့်ကွက်မှာတမရပဲလို့ကျွန်တော်တို့မြင်တယ်။နေတော့ဘာလို့တို့တွေအနေနဲ့နော်တန်းနေမလောက်တော့စီးယုံပြီးတော့ကျွန်တော်မလုံနိုင်ဘူးဆိုလို့ရှိရင်တော့ဖြစ်မှလည်းပဲကျွန်တော်ဆက်ပြီးတော့ဒီနာဘာနဲ့ပတ်သက်ပြီးတော့အကြက်တဲ့နော်နိုင်ငံတကာမှာမျက်နှာပြက်စရာနော်ဒီကမ္ဘာလည်းမှာမျက်နှာပြက်ပြက်ဆက်ဖြစ်နေမှာပါပဲ
ဖိလစ်ပိုင်နိုင်ငံကြီးဝန်ကြီးအယ်ဘာတိုရိုမီလိုကတော့မြန်မာနိုင်ငံဟာတဖြည်းဖြည်းချင်းနဲ့သူတို့ပြောနေတဲ့ဒီမိုကရေစီလမ်းပြမြေပုံကိုလုံနေပြီဆိုတာကိုအာဆီယံအသင်းကြီးအနေနဲ့နှောလင့်ထားနေတော့မယ်လို့ပြောပါတယ
် We continue to hope that in spite of the fact that you know after 10 years where is still in the wrong
အလုံးသိရတိုင်းမှာအခုစနစ်ကျော်တဲ့အချိန်ဒီမိုကရေစီလမ်းပြမြေပုံမှာပဲရှိနေသေးတယ်လို့ဆိုပေမဲ့လည်းကျွန်တော်ဆက်ပြီးတော့မျှော်လင့်ထားပါတယ်အခုဆိုရင်တော့မြို့သားညီလာခံကျင်းပနေပါပြီဒါပြီးရင်တော့တဖြည်းဖြည်းချင်းနဲ့ဒီမိုကရေစီလမ်းပြမြေပုံအဆုံးသတ်ပြီးစီးလိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းဖိလစ်ပိုင်နိုင်ငံကြီးဝန်ကြီးရိုမီလိုကပြောသွားတာပါSCGB ဝန်ကြီးဒေါက်တာဆန်းအောင်ကတော့ဖိလစ်ပိုင်နိုင်ငံရဲ့ဝန်ကြီးရိုမီလိုရဲ့အခုလိုထင်မြင်ချက်ကိုလက်မခံပါဘူး
။ဒီအရင်ထဲကပေါ့နော်ဒီဖိလစ်ပိုင်ကနေပြောတာကြီးကအဲ့ဒီသဘောထားမျိုးပြောတယ်။အဲ့ဒါနဲ့ပတ်သက်ပြီးကျွန်တော်လက်မခံနိုင်ဘူး။ကျွန်တော်အရင်လည်းအများကြီးစိုးရင်လည်းဒါကြောင့်မို့လဲပဲအာဆီယံနိုင်ငံတွေကိုအထူးသဖြင့်ပေါ့နော်ကျွန်တော်တို့ဒီအာဆီယံအမတ်တွေကနေပြီးတော့တစ်ဆင့်ကျွန်တော်တို့တက်နိုင်သလောက်ကျွန်တော်တို့ကရှင်းပြနေပါတယ
်။လူခွင့်ရေးအုပ်စုတွေကတော့အာဆီယံအသင်းကြီးရဲ့အခြေခံမှုဖြစ်တဲ့အခြားပြည်ရင်းရေးကိုဝင်မစွတ်ဖက်ဘူးဆိုတဲ့မူဟာဒေသတွင်းကဒီမိုကရေစီနီးမကျတဲ့အစိုးရတွေကိုအားပေးအားမြှောက်လုပ်နေတာဖြစ်တယ်လို့ပြောနေပါတယ်။အာဆီယံနိုင်ငံကြီးဝန်ကြီးတွေဟာဒီဗြိတိန်စာချုပ်ကိုချိုးဖောက်တဲ့နိုင်ငံတွေကိုဘယ်လိုမျိုးအပြစ်ပေးအရေးယူမယ်ဘယ်လိုမျိုးမဲခွဲဆုံးဖြတ်မယ်ဆိုတာတွေကိုအသေးစိတ်ဆွေးနွေးညှိနှိုင်းအောင်မှာပါ။လက်ရှိအဖြစ်ဆိုရင်တော့အာဆီယံထဲမှာဆုံးဖြတ်ချက်တွေချလို့ရှိရင်အားလုံးရဲ့သဘောထားပါမှပြီးမြောက်ပြီးတော့ဒီဆုံးဖြတ်ချက်ကိုချိုးဖောက်တာရှိလို့ရှိရင်လည်းအရေးယူတာမျိုးမရှိပါဘူး။အခုလိုမျိုးဒီဗြိတိန်စာချုပ်တစ်ကိုစမ်းစစ်ညှိနှိုင်းလို့ပြီးရင်တော့လာမယ့်နိုဝင်ဘာလအာဆီယံထိပ်သီးဆွေးနွေးပွဲမှာဒီဗြိတိန်တစ်ကိုတည်ပြုဖို့ရှိနေပြီးတော့2008ခုနှစ်အကုန်ပိုင်းမှာတော့အသင်းဝင်နိုင်ငံအလိုက်ဒီစာချုပ်ကိုလက်မှတ်ထိုးပြီးတော့လိုက်နာရမယ်သဘောမှရှိနေပါတယ်။အခုလာမယ့်တနင်္လာနေ့ဆွေးနွေးပွဲမှာတော့အာဆီယံဗြိတိန်စာချုပ်ကိစ္စတက်တက်ပဲဆွေးနွေးရုံမှာဟုတ်ပါဘူး။အကြမ်းဖက်မှုတိုက်ဖြစ်ရေးကိစ္စနောက်ဒေသတွင်းမှာသဘောကပ်ဆိုးတွေဖြစ်လာလို့ရှိရင်အလျင်အမြန်တုံ့ပြန်အရေးယူနိုင်အောင်လို့ဒေသအဖွဲ့အစည်းတရားထားရှိရေးကိစ္စဒေသတွင်းကနျူကလ িয়ার စစ်ရုံတွေဘေးကင်းလုံခြုံစိတ်ချရရေးနဲ့နျူကလ িয়ার လက်နက်တွေမထုတ်နိုင်အောင်စောင့်ကြည့်ရေးအစီအစဉ်တရားထားရှိဖို့ဆိုတာတွေကိုလည်းဆွေးနွေးကြဖို့ရှိပါတယ်။အာဆီယံနိုင်ငံကြီးဝန်ကြီးတွေဟာအခြားအင်ဒီဂျင်းနိုင်ငံတွေနောက်ပြီးတော့ဒီအမေရိကန်ပြည်တော်စုအပါအဝင်အခြားအဓိကကျတဲ့လက်တွဲဘက်နိုင်ငံတွေနဲ့နှစ်ဖက်အပြန်အလှန်အစည်းအဝေးတွေလုပ်ကြအောင်မှာဖြစ်ပါတယ်။ကြာသပတေးနေ့မှာတော့အာဆီယံဒေသဆိုင်ရာအစည်းအဝေး ARF ကိုဥရောပသမဂ္ဂတရုတ်ဂျပန်အမေရိကန်ပြည်တော်စုနဲ့အခြားအနည်းနိုင်ငံတွေကတာဝန်ရှိသူတွေနဲ့ဆွေးနွေးကျင်းပကြမှာဖြစ်ပါတယ်။